30ကျော်အခြေခံဥပဒေမရှိဘဲစစ်တပ်ကတင်းတလို့အုပ်ချုပ်ခဲ့တဲ့နိုင်ငံမှာဒီမိုကရေစီပြုပြင်ရေးလုပ်ဖို့ကြိုးပမ်းနေတာကြောင့်တရားဥပဒေစိုးမိုးနိုင်ဖို့အလားအလာရှိရလားဆိုတာကိုလန်ဒန်အခြေစိုက်အပီပီဆိုင်ရာရှေ့နေများအသင်း International Bar Association ကလွန်ခဲ့တဲ့နှစ်ဒီဇင်ဘာမှာအကဲပြတ်စာရန်တစ်စောင်တုတ်ဝေခဲ့ပါတယ်။ဒီစာရန်အကြောင်းကျွန်တော်တို့တင်ပြခဲ့ပြီးဖြစ်ပါတယ်။မရှိမနှောင်းပါပဲအင်္ဂလိပ်အမေရိကန်ဥပဒေလုပ်ငန်းတွေဖြစ်ကြတဲ့ New Parameter Pursuit Strategies နဲ့ Jacob Blaustein ကဥပဒေပညာရှင်တစုမြန်မာပြည်ကိုသွားကြပါတယ်။နောက်တော့သူတို့ရဲ့လေ့လာအကဲပြတ်ချက်တွေကိုလွန်ခဲ့တဲ့မတ်လကထုတ်ပြန်ပါတယ်။နေပြည်တော်အစိုးရဟာနေပင်အတော်များများမှပြုပြင်ရေးလုပ်ဖို့စတင်ကြိုးပမ်းနေတာကြောင့်မျှော်လင့်ချက်အမျိုးမျိုးထွက်ပေါ်နေပါတယ်။စစ်တပ်လုံခြုံရေးတပ်ဖွဲ့နဲ့ရဲတပ်ဖွဲ့အကျဉ်းဌာနစတာတွေကိုပြုပြင်ဖို့တရားဥပဒေစိုးမိုးရေးမှာအရေးကြီးပေမဲ့လစ်လာချက်ထဲမှာအကျုံးမဝင်ဘူးလို့ဆိုပါတယ်။လစ်လာရမှာတွေများတာမို့မူဝါဒလမ်းစဉ်လောက်ကိုပဲစတင်နိုင်ခဲ့တယ်လို့ဖော်ပြပါတယ်
။သမရဦးသိန်းစိန်အစိုးရအဖွဲ့ဟာနိုင်ငံရေးလုပ်ငန်းတွေကိုတကယ်လုပ်နေတာဖြစ်ပေမဲ့အစိုးရအဖွဲ့အစည်းအများပြားဟာအခြေခံသေးတာမဟုတ်ဘူးလို့ဆိုပါတယ်စစ်တပ်အခန့်ကဏ္ဍဟာမတဲကွဲသေးပဲဖြစ်နေပါတယ်ဦးသိန်းစိန်တို့အဖွဲ့ရဲ့ရည်ရွယ်ချက်ဟာချီးမွမ်းစရာဖြစ်ပေမဲ့လုပ်နေတာတွေဟာမြန်လွန်းများလွန်းပါတယ်ဥပမာပြည်ထောင်စု၈နေချုပ်ရုံးဟာဥပဒေ400ကျော်ကိုပြင်ဆင်ရေးဆွဲပြုပြင်နေတာတွေ့ရပါတယ်ဥပဒေဆိုင်ရာပြုပြင်ရေးကိုအထက်ကစလုပ်နေတာဖြစ်လို့အစိုးရဘျူရိုကရေစီရန်တရားနဲ့အောက်ခြေအထိရောက်သွားအောင်ကြိုးပမ်းဖို့လိုနေပါတယ်ဒါပေမဲ့ဥပဒေကိုဂရုမစိုက်တာကြာပြီဖြစ်လို့အစိုးရဌာနအယတအဖွဲ့အစည်းနဲ့အတိုက်ခံနေတဲ့မှာဥပဒေနားလည်သူအလွန်ရှာပါနေပါတယ်။ဒါကြောင့်ဘာကိုဦးစားပေးရမှမသိဖြစ်နေကြပါတယ်
။ပြည်သူလူထုရဲ့အခွင့်အရေးနဲ့ပတ်သက်ပြီးနားလည်သဘောပေါက်လာအောင်ပညာပေးဖို့လိုပါတယ်။လောလောဆယ်မှာဥပဒေဆိုင်ရာပြုပြင်ရေးနဲ့အကျိုးသက်ရောက်မှုကိုပြည်သူလူထုမခံစားရသေးပါဘူး။ဒါကြောင့်ပြုပြင်ရေးရဲ့အကျိုးအာဏိသင်ကိုပြည်သူပြည်သားတွေအများဆုံးခံစားနိုင်ဖို့အလွန်အရေးကြီးပါတယ်။ဥပဒေကိုလိုသလိုဆွဲပြီးဖိနှိပ်တဲ့အစဉ်အလာကြောင့်မြန်မာပြည်သားတွေဟာဥပဒေနဲ့မယင်ပါကြပါဘူး။ဒါကြောင့်ဥပဒေဟာတိုင်းသူပြည်သားကိုအကာအကွယ်ပေးတာဖြစ်ပြီးအန္တရာယ်ပေးတာမဟုတ်ကြောင်းသက်သေပြဖို့လိုနေပါတယ်။တရားဥပဒေစိုးမိုးရေးနဲ့ဥပဒေပြုပြင်ရေးအကြောင်းအကြီးအကျယ်ပြောဆိုနေကြပေမယ့်တရားဥပဒေစိုးမိုးနိုင်အောင်လိုအပ်နေတဲ့အခြေခံအချက်အလက်တွေကိုတော့နားမလည်ကြတာတွေ့ရပါတယ်။
ဥပဒေပြုအာဏာအုပ်ချုပ်ရေးအာဏာနဲ့တရားစီရင်ရေးအာဏာကိုခွဲခြားထားဖို့လိုအပ်ပါတယ်။မြန်မာတရားစီရင်ရေးစနစ်ကိုအကြီးအကျယ်ပြောင်းလဲရပါလိမ့်မယ်။တရားစီရင်ရေးမှာအာဂတိလိုက်စားတာနဲ့အုပ်ချုပ်ရေးအာဏာပိုင်းကဝင်ရောက်ဆော့ဖက်နေတာဟာတရားဥပဒေစိုးမိုးရေးကိုအဟန့်အတားဖြစ်စေပါတယ်။တရားဌာနဥပဒေပြုဌာနနဲ့အုပ်ချုပ်ဌာနရဲ့လုပ်ပိုင်ခွင့်နဲ့ပတ်သက်ပြီး2008ဖွဲ့စည်းပုံအခြေခံဥပဒေဝေရဝါဒဖြစ်နေတာကို2012ကဖြစ်သွားတဲ့လွတ်တော်နဲ့ခုံရုံးအငင်းပွားမှုကသက်သေပြနေပါတယ်။ဥပဒေပြုပြင်ရေးမှာလွတ်တော်ဟာအရေးကြီးတဲ့အခန်းကပါဝင်ရမှာဖြစ်ပေမဲ့လုံနိုင်စွမ်းရှိအောင်အများကြီးရင်းနှီးဖို့လိုပါတယ်လွတ်တော်မှာကော်မတီအနေငယ်နဲ့အမှုတန်းအနေငယ်သာရှိပါတယ်ကိုယ်စားလှယ်အများစုမှာအထောက်အကူပေးမယ့်အမှုတန်းမရှိကြတဲ့အတွက်ဥပဒေပြုလုပ်ငန်းမှာထိထိရောက်ရောက်ပါဝင်ဖို့ခက်ခဲနေကြပါတယ
်2008အခြေခံဥပဒေကိုမပြင်နိုင်ရင်ပြုပြင်ရေးဟာရေရှည်မခံနိုင်ဘူးလို့တွေးဆမေးမြန်းခံရသူတိုင်းကပြောပါတယ်တဲ့အခြေခံဥပဒေပြုပြင်ရေးမှာအစိုးရနဲ့အတိုက်အခံအငင်းပွားနေရပါတယ်။လွတ်တော်တက်တန်းကုံဆုံးမဲ့2015မတိုင်မီအခြေခံဥပဒေပြဿနာဖြေရှင်းနိုင်မဲ့အလားအလာမရှိဘူးလို့ဆိုပါတယ်။စစ်တပ်ကိုယ်စားလှယ်အချို့ကမထောက်ခံရင်အခြေခံဥပဒေပြင်ဆင်လို့မရတာဟာအခက်အခဲဖြစ်ပါတယ်။အခုလုပ်နေတဲ့ဥပဒေဆိုင်ရာပြုပြင်ပြောင်းလဲရေးကိုအများကထောက်ခံကြပါတယ်။ဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်ရင်အခုလုပ်နေတဲ့ပြုပြင်ရေးဟာတည်မြဲမှာမဟုတ်ဘူးလို့အများကယုံကြည်နေကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာမသေးမကွဲဝိုးတော်ဝါရာဖြစ်နေတာတွေရှိပါတယ်။ Federal စနစ်တည်ထောင်တဲ့အခြေခံဥပဒေလို့အစိုးရကပြောပေမဲ့ဗဟိုအစိုးရအာဏာသက်ကြီးမားလွန်းနေပါတယ်။ပြည်내တိုင်းဒေသကြီးနဲ့အစိုးရရဲ့လွှတ်တော်တွေနဲ့နေပြည်တော်ကအစိုးရနဲ့လွှတ်တော်တွေဘယ်လိုစခန်းသွားမယ်ဆိုတာကိုရှင်းရှင်းလင်းလင်းဖော်ပြထားတာမဟုတ်ပါဘူး။လူနည်းစုအခွင့်အရေးကာကွယ်ဖို့ဥပဒေပြဋ္ဌာန်းထားပြီးမြင့်တိုင်းရင်းသားအခွင့်အရေးကိုအခြေခံဥပဒေကဘယ်လိုကာကွယ်မယ်ဆိုတာမရှင်းမလင်းဖြစ်နေကြောင်းအင်္ဂလိပ်အမေရိကန်နဲ့ဥပဒေပညာရှင်အဖွဲ့ကသုံးသပ်ထားပါတယ်ခင်ဗျာ။